အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဆက်နက်နိုင်ငံစစ်ဆက်ညှိနှိုင်းနေတဲ့ TPP ခေါ် Pacific ဝန်းကျင်နိုင်ငံများမိတ်ဖက်ကုံတွယ်ရေးသဘောတူညီမှုရရှိဖို့အလားအလာကောင်းနေတဲ့အကြောင်းစင်ကာပူမှာရောက်ရှိခဲ့ပြောဆိုသွားပါတယ်။ဒီသဘောတူညီမှုကိုအကောင့်ထည့်ဖော်ရမှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တာဝန်တိတိရင်းနှီးမြှုပ်နှံကြတဲ့အတွက်သက်ဆိုင်ရာနိုင်ငံတွေအတွက်လည်းအကျိုးဖြစ်ထွန်းစေတယ်လို့မြန်မာနိုင်ငံကိုဥပမာပေးပြီးပြောဆိုသွားပါတယ်။ဒေါ်လလတန်းကအကြောင်းစုံကိုတင်ပြပါမယ်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဆက်နက်နိုင်ငံကုံတွယ်ရေးဝန်ကြီးတွေပြီးခဲ့တဲ့သတင်းပါဟဝိုင်မှာဆစ်ဆက်ညှိနှိုင်းခဲ့တဲ့ TPP ခေါ် Pacific ဒေသဝန်ကျင်မိတ်ဖက်ကုံတွယ်ရေးသဘောတူညီမှုနဲ့ပတ်သက်ပြီးအချိုးရလဒ်တွေကိုစင်ကာပူမှာရောက်ရှိစဉ်ခုလိုသူကရထားဖော်ပြသွားပါတယ
် Under this pact every participant will have to comply with
TPP သဘောတူညီချက်အရလက်မှတ်ရေးထိုးထားတဲ့နိုင်ငံတိုင်းဟာနိုင်ငံတကာအလုပ်သမားနဲ့ပတ်ဝန်းကျင်ထိန်းသိမ်းစံထားချက်တွေကိုလိုက်နာကြရမှာဖြစ်တယ်လို့ကလေးအလုပ်သားအသုံးပြုမှုနဲ့ဘေးရန်ရရှိတဲ့လုပ်ငန်းခွင်တွေမှာအလုပ်စီခိုင်းမှုစတာတွေကိုရှောင်ရှားကြရမှာဖြစ်တဲ့အပြင်ပုဂ္ဂလိကပိုင်းနဲ့အစိုးရပိုင်းလုပ်ငန်းတွေတရားမျှတစွာရှင်ပြိုင်မှုကိုလည်းရရှိကြစေရမှာဖြစ်ပါတယ်။ကုံတွယ်ရေးနဲ့ပတ်သက်လို့လက်ပေးလက်ယူမှုအခက်ခဲလိုက်စားမှုတွေကိုလည်းတက်ဖြတ်ကြရမှာဖြစ်ပါတယ
်။ဒီစစ်ဆန်ညှိနှိုင်းမှုမှာစင်ကာပူနဲ့အမေရိကန်ပြည်ထောင်စုအပြင်Pacific ဝန်ကျင်ဒေသတခြားဆယ်နိုင်ငံတို့ပါဝင်လာဖြစ်ပြီးဒီနိုင်ငံအားလုံးတို့ပေါင်းရင်ကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းနီးပါးရှိတာဖြစ်ပါတယ်။အမေရိကန်ရဲ့နိုင်ငံသားရေး policy ဟာလည်းစီးပွားရေး policy ပေါ်မှာအခြေပြုတာဖြစ်တဲ့အတိုင်းအမေရိကန် company တွေအနေနဲ့နိုင်ငံသားမှရင်းနှီးမြှုပ်နှံရမှာစီးပွားရေးရအောင်မြင်ကြတဲ့အပြင်အထူးသဖြင့်အစ်တောင်အားဆမှာဆိုရင်တက်ဆိုင်ရာနိုင်ငံတွေအတွက်လည်းအကျိုးရှိစေခဲ့တယ်လို့ဝင်းကြီးကယ်ရီကထောက်ပြခဲ့ပါတယ်။အထူးသဖြင့်အာဆီယံနိုင်ငံများမှာအမေရိကန်စီးပွားရေးလုပ်ငန်းကြီးတွေဟာအ धिक ရင်းနှီးမြှုပ်နှံရှင်တွေဖြစ်ကြပြီးဒီနိုင်ငံတွေမှာအမေရိကန်ရဲ့ဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာတရုတ်၊ဂျပန်၊ကိုရီးယားရင်းနှီးမြှုပ်နှံမှုအလုံးပေါင်းထက်များတာဖြစ်ပြီးအပြန်အလှန်အပြင်လဲ2000တခုကနေ2012ခုအထိအာဆီယံဘက်ကအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံတာဟာလေကမ္ဘာတခြားဒေသအလုံးပေါင်းထည့်ပိုများတာတွေ့ရတယ်လို့ဝင်းကြီးကယ်ရီကပြောပါတယ်။ဒါအပြင်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုဟာပမာဏအရများယုံသမကအရေးအသွေးထိန်းချုပ်မှုလည်းရှိတယ်လို့ဝင်းကြီးကယ်ရီကထောက်ပြခဲ့ပါတယ
်။ In contrast to investors from some countries, US firms from Microsoft to Pepsi,
အချို့နိုင်ငံတွေမှာတော့ရောက်ရင်းနှီးမြှုပ်နှံကြသူတွေနဲ့မတူဘဲ Microsoft ကအစ Pepsi ဆိုအမေရိကန်ကုမ္ပဏီတွေဟာဒေတာကလူတွေကိုတင်နှံပေးရပါတယ်၊ငှားရမ်းကြရပါတယ်။ပတ်ဝန်းကျင်မထိခိုက်မပျက်စီးအောင်ဂရုစိုက်ရတဲ့အပြင်တန့်ရှင်းတဲ့စွမ်းရင်သုံးဖို့အတွက်အမေရိကန်ကုမ္ပဏီတွေဟာတိုးပြီးတော့ရင်းနှီးမြှုပ်နှံခဲ့ရပါတယ်။ဒေတာကပတ်ဝန်းကျင်ပေါ်အန္တရာယ်မဖြစ်စေရအောင်သတိထားပြီးတော့လှုပ်ဆောင်ရပါတယ်။ဒါပြင်အခက်ခဲလိုက်စားမှုမှာအပြစ်ရမရောက်အောင်အမေရိကန်နိုင်ငံသားတဦးအနေနဲ့ပြည်ပမှာအခက်ခဲလိုက်စားမှုရှိခဲ့ရင်အရေးယူနိုင်မှုလည်းဥပဒေချမှတ်ထားပြီးတော့ထိထိရောက်ရောက်လိုက်နာဆောင်ရွက်ဖို့အတတ်နိုင်ဆုံးလှုပ်ဆောင်နေပါတယ်။
မြန်မာနိုင်ငံမှာအမေရိကန်ကုမ္ပဏီတွေရဲ့တာဝန်သိရည်ရည်မြှုပ်နှံမှုကိုလည်းဝန်ကြီးကယ်ရီကဥပမာပေးပြောကြားသွားခဲ့ပါတယ်
။ It's why US companies that have started to invest in Myanmar report
that မြန်မာနိုင်ငံမှာစပြီးတော့တော့ရောက်ရည်ရည်မြှုပ်နှံရတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့ထင်သာမြင်သာရှိမှုနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာကြမယ်စံတတ်မှတ်ချက်တွေကိုဘယ်လိုလိုက်နာနေကြသလဲဆိုတာလူသိရှင်ကြားအစီရင်ခံကြရတာဖြစ်ပါတယ်။ဥပမာကိုကာကိုလာကုမ္ပဏီဆိုရင်လူခွင့်ရေးလေးစားလိုက်နာရမယ်စံထားချက်တွေချမှတ်ထားတယ်လို့အဂတိလိုက်စားမှုတက်ဖြည့်ရေးမှလည်းစင်ဆက်မပြတ်ကြိုးပမ်းအားထုတ်နေတာဖြစ်ပါတယ်။နောက်ပြီးဒေသခံလူအဖွဲ့အစည်းတွေကိုအထောက်အကူပြုစေဖို့မြန်မာကျေးရွာနဲ့မြို့တွေအတွက်ရေနဲ့တန်ရှင်းစင်ကြယ်တဲ့ပတ်ဝန်းကျင်ဖြစ်လာစေရေးအတွက်လည်းဒေါ်လာတန်းနဲ့ချီပြီးတော့အကုန်ကျခံနေတာဖြစ်ပါတယ
်။အမေရိကန်အနေနဲ့မြန်မာနိုင်ငံပေါ်စီးပွားရေးတန်ခါပိတ်ဆို့မှုအများစုကိုရုတ်သိမ်းပေးခဲ့ပြီးတဲ့နောက်အမေရိကန်ကုမ္ပဏီတွေဟာစတင်ရင်းနှီးမြှုပ်နှံခဲ့ရမှာဇူလိုင်လ2012ခုကစလို့စုစုပေါင်းအမေရိကန်ဒေါ်လာ612သန်းရင်းနှီးမြှုပ်နှံခဲ့တယ်လို့ဆိုပါတယ် CSR လို့တိုးခေါ်တဲ့စီးပွားရေးကော်မတီကြီးတွေရဲ့လူမှုရေးတာဝန်သိမှုစံနှုန်းတွေပေါ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေအနေနဲ့ Coca-Cola ဟာဒေါ်လာ1200ရင်းနှီးမြှုပ်နှံခဲ့ပြီးလုပ်ငန်းပေါင်း12000ကိုလည်းဖန်တီးပေးနိုင်ခဲ့တဲ့အပြင်အမျိုးသမီးများစွမ်းရည်မြင့်တင်ရေးစီးပွားရေးရင်းနှီးမြှုပ်နှံမှုပညာပေးစသဖြင့်တို့ကိုလေလှုပ်ဆောင်နိုင်ခဲ့တာတွေ့ရပါတယ်။ခုလိုအမေရိကန်ကရင်းနှီးမြှုပ်နှံရမှာပတ်ဝန်းကျင်မပြည့်စုံရလေအောင်ထိမ့်သိမ်းနိုင်ရေးနဲ့အမျိုးသမီးများစီးပွားရေးလုပ်ငန်းမှာပါဝင်ဆောင်ရွက်နိုင်ခွင့်ကိုလေထောက်ခံအားပေးဖို့ဝန်ကြီးကယ်ရီကပြောခဲ့ပါတယ်။ ဝင်ကြီးကယ်ရီနီနဲ့မလေးရှားနိုင်ငံကွာလာလမ်ပါမြို့တော်မှာဒီကနေ့စတင်ကျင်းပမယ့်အာဆီယံနိုင်ငံကြီးဝင်ကြီးများညီလာခံကိုလည်းတက်ရောက်ဖို့ရှိပါတယ်ရှင်။